အစိုးရတပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA တို့အကြားမှာတိုက်ပွဲတွေကအပြင်းထန်ဆက်ပြီးတော့ဖြစ်နေတာမို့ဒေသခံတွေဘေးလွရာကိုထွက်ပြေးတိမ်းရှောင်နေကြရတာအခုဆိုရင်တော့စစ်ဘေးရှောင်ပြည်သူတသောင်းကျော်သွားပြီဖြစ်ပါတယ်။အနီးအနားကျေးရွာတွေမှာယာယီဒုက္ခသည်စခန်းငယ်လေးတွေပိုတိုးလာသလိုစခန်းပေါင်း20ကျော်ကစစ်ဘေးဒုက္ခသည်တွေအတွက်အဓိကစားနပ်ရိက္ခာနေထိုင်ရေးနဲ့အရေးပေါ်စောင့်ရှောက်မှုကျန်းမာရေးတွေအရေးပေါ်လိုအပ်နေပါတယ်လို့ကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်တွေကစစ်ဘေးရှောင်ပြည်သူတွေရဲ့နောက်ဆုံးအခြေအနေတွေကိုစူးစီးတင်ပြထားတာနားဆင်ပါရှင်။ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလောဝဒေသတွေဘက်မှာတော့ရခိုင်လက်နက်ကိုင်တပ် AA နဲ့မြန်မာစိုးရစစ်တပ်တို့ကြားရင်ဆိုင်တိုက်ပွဲတွေပြင်းထန်ပြီးတော့စစ်ရေးတင်းမာနေတာပါ။အခုလိုမျိုးစစ်ရေးပဋိပက္ခတွေပြင်းထန်လာနေတဲ့အတွက်ဒေသခံရခိုင်မျိုးနယ်စုတိုင်းရင်းသားတွေအပါအဝင်ချင်းတိုင်းရင်းသားတွေနဲ့ဒေသခံတွေဟာဘေးလွရာကိုထွက်ပြေးတိမ်းရှောင်နေကြရပြီးတော့အဲ့ဒီတဲကမှတချို့ကတော့လက်နက်ကိုင်တပ်နဲ့ဆက်သွယ်ရှိတယ်ဆိုပြီးအာဏာပိုင်တွေဘက်ကဖမ်းဆီးထိန်းသိမ်းတာတွေရှိတဲ့အတွက်သူတို့ရဲ့ဘေးကင်းလုံခြုံရေးအတွက်ပါစိုးရိမ်နေကြရတဲ့အနေအထားဖြစ်ပါတယ်။တိုက်ပွဲတွေကဆက်ပြီးတော့ပြင်းထန်လာနေတဲ့အတွက်ဒီကနေ့အထိပုံနှကျုံးမြို့နယ်တောဖြားချောင်အဖျားပိုင်းစင်တီကျေးရွာကိုစင်တီဖြားကျေးရွာကနေဒုက္ခသည်တချို့ထွက်ပြေးတိမ်းရှောင်လာကြတယ်လို့ဒုက္ခသည်တွေကိုကူညီပေးနေတဲ့ရခိုင်တိုင်းရင်းသားမြို့နယ်များအစည်းအရုံးကကိုစောစောထွန်းကပြောပြပါတယ်။ဒေသခံရခိုင်လူငယ်တွေရဲ့စစ်တမ်းကောက်ယူချက်အရကတော့စစ်ဘေးရှောင်ယာယီစခန်းငယ်လေးတွေပိုတိုးလာပြီးတော့စခန်းပေါင်း20ကျော်မှာဒုက္ခသည်ပေါင်းက8500အထိရှိလာနေပြီးမြို့နယ်၅ခုထဲတိုက်ပွဲတွေနဲ့မှပိတ်မိနေတဲ့မြို့နယ်၅ခုထဲမှာတော့စစ်ဘေးသင့်ပြည်သူပေါင်း3200ကျော်ရှိတာမို့စုစုပေါင်းကစစ်ဘေးဒုက္ခသည်1800အထိရှိသွားပြီဖြစ်တယ်လို့ကိုစောစောထွန်းကပြောပြပါတယ်
။ဆက်တိုးလာတဲ့နေရာကပုံကြုံမျိုးနေတောဖြားချောင်းမှာတောဖြားချောင်းမှာရှိနေတဲ့ဖင်တေဆိုတဲ့ရွာမှာဒုက္ခသည်စခန်းအစ်တတူရလာတာပါ။ဟုတ်ကဲ့အခုဆိုရင်ကျွန်တော်တို့ဒီစခန်းကအဲ့ဒီမှာတခုတိုးနေပေါ့နော်။ဒီမှာဒုတိယတခုကပါရှိသေးတယ်ဆိုလို့ရှိရင်တချို့ကဒီစခန်းကိုမရောက်ပေးနဲ့ဒီတိုက်ပွဲတွေကြမှာပြင်မိနေတာတော့နောက်ပြီးတော့မှဒီတိုက်ပွဲကြောင့်ဒီဒုက္ခရောက်နေကြတဲ့ယော်ဒီပေါ့နော်အဲ့လိုမျိုးနေရာတွေမှာလည်းရှိနေကြတယ်ဆိုတော့အဲ့ဒီရေတွေက3500နဲ့30လောက်ရှိတယ
်ဟုတ်ကဲ့ရှင်
ဆိုတော့နောက်ဆုံးအထိပဲဒီမှာရေအဲ့တော့အကုန်လုံးဒီသခင်မသခင်မရှိတဲ့ခွန်နမ်းသိရေနောက်ပြီးတော့မှဒီသခင်မမဟုတ်ပဲနဲ့ယော်ဒီမှာပဲဒုက္ခရောက်နေကြတဲ့လူတွေက3500နဲ့30ဆိုတော့အကုန်လုံးက1500နဲ့50ဆီတော့ပါပြင်မှာ
ယာယီအဖြစ်လောက်လေးတွေပဲတိဆောက်ထားတဲ့ရွက်ဖြစ်တဲလေးတွေမှာနေထိုင်နေကြရတဲ့ဒုက္ခသည်တွေထဲမှာတော့တက်ကြီးရွယ်အိုတွေကိုဝင်ဆောင်မိခင်တွေလူမမဲကလေးငယ်တွေနဲ့နာမကျန်းဖြစ်နေတဲ့လူနာတွေပါပါဝင်တာကြောင့်မိုးတိထန်စွာရွာသွန်းတာနေပူပြင်းတာစတဲ့ရာသီဥတုဆိုးဝါးတဲ့ဒဏ်ကိုခံနေကြရပြီးစားနပ်ရိက္ခာနဲ့အရေးပေါ်ကျန်းမာရေးစောင့်ရှောက်မှုတွေလိုအပ်နေတယ်လို့ကူညီကယ်ဆယ်ပေးနေတဲ့ကိုစောစောထွန်းကဒုက္ခသည်တွေရဲ့အခြေအနေရှင်းပြပါတယ်
။ဟောလိုအပ်ချက်ကတော့အဓိကတော့စားနပ်ရိက္ခာဖြစ်မယ်နောက်တစ်ခါလူတာကတော့မြောက်မျိုးနေကလွေပြီးတော့ကျင်းနေမျိုးတွေမှာသခင်တွေကယာယီပြေးလေးနေနေတာဖြစ်တယ်သူတို့ကငါ့ဘေးရှောက်ပဲလေအတလပဲအမှုအကားနေနေရတာဆိုတဲ့ခါကျတော့ယာသူတို့ပူတဲ့ခါမှာပူရသူတို့ပူရဲ့ပူတယ်တခါဒီရဲ့ပိုင်းကမိုးလျော်တယ်ဆိုတော့ပူလိုက်အေးလိုက်ဖြစ်တာပေါ့နော်အဲ့တော့တော်တော်များကဒီချောင်းဆိုးတယ်နာစီးတယ်ဖျားတယ်အဲ့ဒါလေဒီလိုရောက်ကြတယ်လည်းဖြစ်နေကြတယ်ကဲမိုင်းသမုန်ကလည်းပဲဘလို့အရှင်ရှိတယ်ဆိုတော့တချို့ဒီကြီးဒီတော့ရေကုန်စစ်စစ်ကလည်းပဲတော့ကြောက်လို့ဘုန်းကြီးတို့စခင်းမှာကြတော့ဒီအချိန်ပိုင်းလေးလာပြီးတော့မှဒီသူနဲ့ယူတရားလောက်ကလာပြီးတော့ချိန်ပြေးတာရှိတယ
်ဒါပေ
မဲ့တချို့အထွေမိုင်းစခင်းနေမှာကြတော့ဟိုအစွားဘက်ကလာပြီးကျင်းမထနာတော့လောက်ကောင်းလာပြီးမှဒီကြီးစုတာမရှိတော့ဘူးပေါ့နော်အဲ့လိုဖြစ်နေပါတယ်နောက် INGO ဆိုလို့ချင်းလည်းပဲဒီ ICRC တခွေကနေပြီးတော့မှနောက်မျိုးပေါ်နေဒီမိမိတချို့မှာသူတို့ကအဲ့ဒါဆောက်ပြေးတာတော့နောက်ပြီးတော့မှဒီ family 3 PC တွေမိသားစု3 PC တွေပေါ့လေအဲ့ဒါမျိုးတွေကိုလာပြီးတော့တချို့ဝေးတာရှိပါတယ
်ဒီကနေ့အထိမှာတော့ပုံနှကျွန်းမျိုးနဲ့အထက်မြက်လဲကျေးရွာတဝိုက်မှာအစိုးရတက်တဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တက် AA တို့ကြားတိုက်ပွဲတွေပြင်းထန်နေပြီးတော့အနီးအနားကျေးရွာကဒုက္ခသည်ပြည်သူတွေဟာဘေးကင်းရာကိုအသက်လူပြင်းနေကြရတယ်လို့ပြောပြပါတယ
်ဒီနေ့ဆိုရင်3နေရာမှာဖြစ်တာပေါ့နော်3နေရာဖြစ်တယ်အဲပထမတစ်နေရာကဒီနောက်ဦးမျိုးနဲ့လေးမျိုးရှောင်းဖြောင်းမှာရှိတယ်ဒီစာသာပေါ့ဆိုတဲ့သာပေါ့ဆိုတဲ့ရောပေါ့နော်အဲအစ်ဒီမှာဖြစ်တယ်အဲနောက်ထပ်တစ်ခါနေပြီးတော့မှဒီပုံနှကျော်မျိုးနေစိတ္တရေကုန်ကလည်းဒီအထက်မြဲလေးအဲဒုက္ခဒီသခင်အဲ့ဒီအထက်မြဲလေးရောပေါ့နော်အစ်ဒီကနမိုင်လောက်အပွင့်အနောက်ဖက်နမိုင်လောက်အပေါ်မှာဖြစ်တယ်အဲနောက်ထပ်တစ်ခါနေပြီးတော့မှဒီဘူးတီတော်ကလည်းမေးမှာရှိတယ်ဒီရိုးချောက်ဆိုတဲ့ရောပေါ့နော်အစ်ဒီရောနောက်ဖက်ဒီ sorry ရောရောအစ်ဒီရောရဲ့နောက်ဖက်မှာတစ်ခါထက်ဖြစ်တယ်တော့တကွေးကတော့နေတိုင်းလိုဖြစ်နေတယ်။အဲတခါသေးတယ်နေစားကလည်းပဲပြန်ရှော့တော့ဖို့အချိန်နဲ့မရှိပဲနဲ့တူလာဖို့အချိန်နဲ့ပဲဖြစ်နေပါလေ
။အကြက်တဲစင်ခေါ်မှုပြဿနာပေါင်းများစွာနဲ့ရင်ဆိုင်နေရတဲ့ရခိုင်ပြည်နယ်တွင်ဒေသဖွံ့ဖြိုးရေးတွေအများဆုံးတိဆောက်နိုင်မှုကတော့ငြိမ်းချမ်းရေးကိုအများဆုံးရဖို့ဆောင်ရွက်ဖို့လိုနေပြီလို့လည်းနိုင်ငံရေးပါတီတွေလူမှုအဖွဲ့အစည်း ဒီနယ်ကူညီကယ်ဆယ်ပေးနေသူတွေကတိုက်တွန်းပါတယ်လူမျိုးရေးဘာသာရေးဆန်တဲ့အကြမ်းဖက်ပြစ်ခါတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်ထဲမှာတော့စစ်တပ်နဲ့နယ်မြေကန်လုံခြုံရေးတပ်တွေရဲ့နယ်မြေရှင်းလင်းမှုတွေကြောင့်ရိုဟင်ဂျာမွတ်စလင်သိမ်းတဲ့ချီအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ်းရှောင်နေရတဲ့အခြေအနေမှာပဲရခိုင်တိုင်းရင်းသားလက်နက်ကိုက်တပ် AA နဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေပြင်းထန်လာနေတာကြောင့်ရခိုင်ဒေသခံတချို့ဟာဘင်္ဂလားနယ်ဇက်ဘက်အထိတိမ်းရှောင်နေကြရတဲ့အနေအထားဖြစ်နေပါတယ်ရှင်